Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ28ရက်ကြာသပတေးနေ့ VOA American တန်ရဲ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများတင်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစ်စုံတရားမရပဲဒီနေ့ပဲဆုံးသက်သွားပါပြီ။ကက်ရှမီးယားဒေသမှာမနေ့ကပြစ်ချက်ခံရတဲ့အိန္ဒိယတပ်လေယာဉ်ကနေဖမ်းဆီးထားတဲ့လေယာဉ်မှုကိုပါကစ္စတန်ကပြန်လွှတ်ပေးမယ့်အကြောင်းကြေညာလိုက်ပါတယ်။ဒီလိုထိတိုင်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မွန်နဲ့တူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလှော်တွေမှာတော့သူရဥရွှေမန်းဦးဆောင်တဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရံနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်ကိုတက်တန်းထက်မတူတော့ဖို့ပြည်တော်စုလွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်လိုက်တဲ့အပေါ်မှာ
လွှတ်တော်ရဲ့ဆုံးမဲဖြစ်တဲ့ဒီပါမှသူကြားပြောကြရမရှိပါအဲဒီတော့ခါတိုင်းလေဥက္ကဋ္ဌအနေနဲ့ပြောကြတာ
သူရဥရွှေမန်းပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းမှာနဲ့အတူရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပန်းနီလာကြီးရွာမှာမိုင်းကွဲလို့လူ၄ဦးသေဆုံးခဲ့ရတဲ့အကြောင်းမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေမှာဒုက္ခသည်ဖြစ်ရောက်နေတဲ့ချင်းလူမျိုး2000ကျော်ကိုအကူအညီပေးနေတဲ့အစီအစဉ်တွေကိုရပ်တန့်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံ UNHCR ကစတင်စဉ်းစားနေပြီဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်ဒုတိယပိုင်းနာယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစ်စုံတရားမရပဲဒီနေ့ဆုံးသက်သွားပါပြီဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဟိုတယ်မှာတခန့်တနားပြင်ဆင်ထားတဲ့နေလည်စာအစီအစဉ်ရောသဘောတူညီချက်လက်မှတ်ရေးထိုးမဲ့အစီအစဉ်တွေကိုပါဖြစ်လိုက်ရတာပါ
Always have to be prepared to walk. I could have signed an agreement today, and then you people would have said, "Oh, what a terrible."
ဆွေးနွေးနေရကနေထွက်တော့အမြင်အသိရှိနေရမှာဖြစ်တဲ့အကြောင်းနဲ့သဘောတူညီချက်တစ်ခုကိုလက်မှတ်ရေးထိုးအောင်ရေးထိုးနိုင်အောင်ပြင်ဆင်ထားရရှိမယ်လေ။တကယ်လက်တွေ့အခြေအနေမှာဆွေးနွေးပွဲကနေထွက်ခွာသွားဖို့လေပြင်ဆင်ထားတဲ့အကြောင်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုလိုက်တာပါ။အမေရိကန်ရဲ့တန်ခတ်ရေးရမှုတွေကိုရုတ်သိမ်းပြဖို့မြောက်ကိုရီးယားခေါင်းဆောင်ကလိုလားနေပေမဲ့အမေရိကန်ဘက်ကလက်ရောမဖြစ်နိုင်ကြောင်းလဲဆွေးနွေးမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့ယုံကြောင်နျူကလ িয়ার ဆေးရုံဖြစ်သိမ်းရေးကိစ္စဆွေးနွေးခဲ့တယ်လို့မစ်ဆိုင်တုံးနေနဲ့နျူကလ িয়ার နဲ့ဆန်းသတ်မှုတွေကိုလည်းရက်ဆိုင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကကတိပြုထားတဲ့ကြောင်းလဲပြောဆိုခဲ့တာပါ။ဒေါ်နယ်ထရန့်ကတော့ဟနွိုင်းမြို့တော်ကဆွေးနွေးပွဲဟာအကျိုးရှိကြောင်းပြောဆိုခဲ့တယ်လို့မြောက်ကိုရီးယားမှာနျူကလ িয়ার နဲ့ကင်းစင်ရေးနောက်ဆုံးတစ်နေ့မှာသဘောတူညီချက်ရလိမ့်မယ်လို့ယူဆတဲ့ကြောင်းလဲပြောဆိုခဲ့ပါတယ်။ဒါမှလည်းတတိယရည်ဆွေးနွေးပွဲအတွက်မစီစဉ်ရသေးဘူးလို့လည်းဆိုပါတယ်အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပြေကတော့နှစ်နိုင်ငံခြားဆွေးနွေးမှုတွေမကြခင်ပြန်ဆနိုင်ဖို့မျှော်လင့်နေကြောင်းပြောဆိုခဲ့တာပါဒီနေ့ဆော်ဝိုင်းမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နှစ်နိုင်ငံခေါင်းဆောင်တွေအကောင်းမြင်သဘောထားတွေပြောခဲ့ကြတယ်လို့ဘလုံးကမှနဲ့မတူအောင်မြောက်ကိုရီးယားနဲ့ဆက်ဆံရေးကောင်းနေတဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုထားပါတယ်
အမေရိကန်နိုင်ငံသားအော်တိုဝမ်ဘီယာနောက်ပိုင်းသေဆုံးသွားရောက်တဲ့အထိမြောက်ကိုရီးယားအချင်းချောင်းထဲမှာနှိပ်စက်ခံခဲ့ရတာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်မသိဘူးဆိုတာသူယုံတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားခဲ့ပါတယ်။ဟနွိုင်းမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း2018ခုနှစ်ကအော်တိုဝမ်ဘီယာသေဆုံးခဲ့ရတဲ့ကိစ္စကိုကင်ဂျွန်အန်ကိုမေးသလားဆိုတဲ့သတင်းတောက်ရဲ့အမေးကိုသမ္မတကဒီလောက်အခြေအနေစိုးစိုးဝါးဝါဖြစ်လောက်အောင်ကင်ဂျွန်အန်ကခွင့်ပြုလိုက်မယ်လို့သူမယုံကြည်ကြောင်းဖြေကြားခဲ့ပါတယ်။ဒီကိစ္စအတွက်တော်တော်လေးစိတ်မကောင်းဖြစ်ရတယ်လို့ကင်ဂျွန်အန်ကသူ့ကိုပြောတယ်လို့သမ္မတထရန့်ကဆိုပါတယ်ဗာဂျီးနီးယားပြည်နယ်ကအသက်22နှစ်အရွယ်တက္ကသိုလ်ကျောင်းသားအော်တိုဝမ်ဘီယာဟာမြောက်ကိုရီးယားကိုခီးသွွားအဖွဲ့နဲ့သွားလေစဉ်မှာဝါဒဖြန့်ပိုစတာတစ်ခုကိုခိုးယူတယ်လို့ဆိုပြီး2016မတ်လတုန်းကအလုတ်ကျန်းနဲ့ထောင်နဲ့15နှစ်ချခံခဲ့ရပါတယ်2019ဇွန်လမှာသတိမင်မျိုးရဲနဲ့အမေရိကန်ကိုပြန်ရောက်လာပြီးတဲ့နောက်တေဆုံသွားခဲ့တာဖြစ်ပါတယ်တေဆုံသူအတွက်မြောက်ကိုရီးယားအစိုးရကရော်ဂျေးဒေါ်လာတန်း900ကျော်ပေးဖို့အမေရိကန်ပြည်ထောင်စုတရားသူကြီးတယောက်ကပြီးခဲ့တဲ့နှစ်ကဆုံးဖြတ်ချက်ချခဲ့ပါတယ်ဝမ်ဘီယာကိုရွေကျက်ရှိရှိနဲ့မြောက်ကိုရီးယားအစိုးရကရိုက်နှက်ခဲ့တယ်လို့ဆိုပြီးတော့သူ့ရဲ့မိဘတွေကတရားစွဲခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရှင်းနေအောင်မကဲခိုးရင်မနေ့ကလွှတ်တော်မှာနိုင်ငံပေါင်းများစွာထွက်ဆိုခဲ့ပြီးတဲ့နောက်ဒီနေ့နောက်တစ်ချိန်ထပ်မံထွက်ဆိုရအောင်မှဖြစ်ပါတယ်။ဗ ပြည်ထောင်စုတွင်ပတ်တဲ့ထက်လွတ်တော်ထောင်လိုင်းကော်မတီမှထွက်ဆိုသွားသလိုဒီနေ့အောက်လွတ်တော်ထောင်လိုင်းကော်မတီမှလည်းတကပိတ်ကြားနာသွားမှာပါ။မနေ့ကအောက်လွတ်တော်မှထွက်ဆိုရမှာတော့သမ္မတထွန်းဟာလူမျိုးရေးခွဲခြားသူလူလေလူညာတူအဖြစ်ပြောဆိုခဲ့ပြီးသမ္မတကတော့အကြီးအကျယ်လင်းလင်းထွက်ဆိုသွားခဲ့တာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။2016သမ္မတရွေးကောက်ပွဲကာလမှာသူ့ရဲ့စီးရင်းဖွဲ့နဲ့ရုရှားကိုပတ်သက်ခဲ့တာမရှိတဲ့အကြောင်းနဲ့မြောက်ကိုရီးယားကောင်ဆောင်နဲ့ထိပ်သီးတွေ့ဆုံပြီးဗီယက်နမ်နိုင်ငံကသတင်းစာရှင်းလင်းပွဲမှာသမ္မတကထပ်မံငင်းဆန်သွားခဲ့တာပါ။မနေ့ကအောက်လွတ်တော်စီးကံထင်းထင်းရေးကော်မတီရှင်းမောက်ထွက်ဆိုရမှာတော့ရုရှားနဲ့ဆွေးနွေးတဲ့ထောက်ထားခိုင်မာမာမပြနိုင်ပေမဲ့တန်တရားဖြစ်မိတဲ့အကြောင်းရှင်းနေအောင်ကိုရင်ကပြောဆိုခဲ့တာပါ2016သမ္မတရွေးကောက်ပွဲမှာပြန်ပြတ်ဖြစ်ခဲ့တဲ့သမ္မတလောက်ဟီလာရီကလင်တန်အထိနာစင်မဲ့ဒီမိုကရက်တစ်အမျိုးသားကော်မတီရဲ့အီးမေးလ်တွေကိုရုရှားကဖောက်ထွင်းခိုးယူပြီးအင်တာနက်မှာဖောက်မချခင် WikiLeaks website ထူထောင်သူဂျူလီယန်အဆန်းနဲ့ထရန့်စီရင်အဖွဲ့ချန်ပေရိုဂျာစတုန်းတို့အဆက်အသွယ်ရှိခဲ့တာကိုသမ္မတထရန့်သိရှိထားခဲ့တဲ့အကြောင်းလဲရှင်းနေကိုရင်ကလွှတ်တော်မှာဖတ်ဆိုခဲ့တာဖြစ်ပါတယ်
တရုတ်နဲ့အမေရိကန်ကြားကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်မရရင်ဆွေးနွေးမှုကနေအမေရိကန်ထွက်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကတရုတ်အစိုးရကိုတတိပေးလိုက်ပါတယ်တကယ်လို့ဆွေးနွေးမှုတွေအဆင်မပြေရင်မြောက်ကိုရီးယားခေါင်းဆောင်နဲ့ဆွေးနွေးပွဲရပ်ခဲ့တယ်လို့မျိုးတရုတ်နဲ့လည်းဆွေးနွေးမှုကိုရပ်လိုက်မှာဖြစ်တယ်လို့ဒီကနေ့ဟန်နွိုင်းမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကပြောခဲ့တာပါဆွေးနွေးမှုတွေအဆင်ပြေကောင်းမွန်နေတယ်လို့အမေရိကန်ဘက်ကရောတရုတ်ဘက်ကပါဒီသတင်းပတ်အစောပိုင်းအထိပြောနေတာပါနှစ်ဖက်ကုန်သွယ်ရေးတာဝန်ရှိသူတွေရဲ့ဆွေးနွေးမှုတွေအခြေအနေကောင်းနေတဲ့အတွက်တရုတ်ကုန်ပစ္စည်းတွေအပေါ်မလာတရက်တောက်ချာနေကစပြီးတော့သွင်းကုန်ခွန်တိုးကောက်မှာကိုရွှေ့ဆိုင်းဖို့တော့မှသမ္မတထရမ့်ကသဘောတူခဲ့တာပါသဘောတူမှုကိုဒီအပိသက်နိုင်ဖို့တရုတ်သမ္မတရှီဂျင်ပင်ကိုအမေရိကန်ကိုဖိတ်ခေါ်ဖို့ဒီစီစဉ်နေတာဖြစ်ပါတယ်ဒါပေမဲ့တရုတ်ဘက်ကသူ့ရဲ့စီးပွားရေးဈေးကွက်ကိုအခုထက်ပိုပြီးတော့ဖွင့်ပေးဖို့ကိစ္စမှာနှစ်ဖက်ညှိနှိုင်းဖို့ခက်နေတယ်ဆိုတဲ့စိုးရိမ်မှုတွေလည်းရှိခဲ့တာပါဒီလိုအခြေအနေမှာပဲသဘောတူညီမှုမရနိုင်ရင်တရုတ်နဲ့ဆက်ပြီးဆွေးနွေးမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ရောဘတ်လိုက်တန်ဇာကလည်းအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆွေးနွေးမှုကနေပြီးတော့သဘောတူညီချက်ရဖို့မနည်းသေးဘူးလို့လွှတ်တော်ကြားနာပွဲမှာပြောကြားခဲ့ပါတယ်။နှစ်နိုင်ငံအပြန်အလှန်သွင်းကုန်ခွန်တွေတိုးမြင့်ကောက်ခံတာကိုရက်ပေါင်း90ဆိုင်ပြီးတော့ဒီကာလအတွင်းမှာသဘောတူညီမှုရရှိဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ညာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ကရှမီးယားဒေသမှာမနေ့ကပြစ်ချက်ခံခဲ့ရတဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးထားတဲ့လေယာဉ်မှုကိုပါကစ္စတန်နိုင်ငံကပြန်လွှတ်ပေးမယ်ကြောင်းကြေညာလိုက်ပါရဲ့နျူကလ িয়ার နဲ့ပိုင်ဆိုင်တဲ့နှစ်နိုင်ငံကြားငြင်းချမ်းလို့ရဆန္ဒနဲ့အိန္ဒိယတိုက်လေယာဉ်မှုအဘိနန္ဒန်ဝါတမန်ကိုမနေ့ကပြန်လည်လွှတ်ပြောင်းပေးမယ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကဒီနေ့လွှတ်တော်မှာပြောကြားတဲ့မင်းကမှပြောဆိုလိုက်တာပါငြင်းချမ်းဆန္ဒကိုပြသလိုလာရောဆွေးနွေးညီနိုင်မှုတွေအတွက်ခြေလှမ်းအစဖြစ်နေပါအိန္ဒိယတိုက်လေယာဉ်မှုကိုပြန်လွှတ်ပေးမှာဖြစ်တဲ့ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်အိန္ဒိယတိုက်လေယာဉ်မှုကိုတော့ပိုင်ဆိုင်မှုတွေအငင်းပေါ်နေတဲ့ကရှမီးယားဒေသကပါကစ္စတန်လေးပိုင်းနဲ့ထက်ဝင်လာတယ်လို့ဆိုတဲ့အိန္ဒိယတိုက်လေယာဉ်ကိုပြစ်ချခဲ့ပြီးတော့ဖမ်းဆီးထားပါနောက်ထပ်လေယာဉ်ဒဇင်းကိုလည်းပါကစ္စတန်ဘက်ကပြစ်ချခဲ့ပြီးမြဲအိန္ဒိယပိုင်းနဲ့မှပြစ်ချခဲ့ပါတယ်အိန္ဒိယနိုင်ငံကလည်းပါကစ္စတန်နိုင်ငံကတိုက်လေယာဉ်ဒဇင်းကိုပြစ်ချခဲ့ကြောင်းပြောဆိုထားပေမဲ့ပါကစ္စတန်ကတော့မမှန်ကြောင်းငြင်းဆန်ထားပါတယ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားတင်းမာမှုရောပါရေးအမေရိကန်ကကြားဝင်ကူညီနေတဲ့အကြောင်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးနိုင်ပိုင်းချမှာပဲပါကစ္စတန်ကအိန္ဒိယလေယာဉ်မှုကိုပြန်လွှတ်ပေးမယ်ကြေညာချက်ထွက်ပေါ်လာတာပါလေကြောင်းတိုက်ပွဲတွေကျင်းပပြီးနောက်ပါကစ္စတန်နိုင်ငံကလေပိုင်နက်ကိုပိတ်လိုက်တာကြောင့်ထိုင်းလေကြောင်းလိုင်းရဲ့ဘန်ကောက်မြို့ကနေဥရောပမြို့ကြီးရဲ့စီတွားမဲ့ခီးစင်တွေဖျက်ခဲ့ရပြီးခီးစင်9000လောက်ကလည်းတခြားနည်းနဲ့ခီးစင်နိုင်မှုကြိုးပမ်းခဲ့ကြပါတယ်။နောက်ပိုင်းမှာတော့ထိုင်းလေကြောင်းလိုင်းတွေကိုပြည်နယ်ငံကလေပိုင်နက်အသုံးပြုခွင့်ပေးခဲ့ပါတယ်။အိန္ဒိယပိုင်ကရှမီးယားဒေသကပူဝါမာမြို့မှာစစ်သွေးကြွရဲအသေခံတက်ခိုက်မှုကြောင့်အိန္ဒိယပြည်သူစစ်40သေဆုံးခဲ့ရပြီးနောက်နှစ်နိုင်ငံကြားစစ်ပစ်လုံးနေပါအခြေအနေနဲ့ကြုံနေရတာဖြစ်ပါတယ်။
အမေရိကအစိုးရနဲ့အာဖဂန်နစ္စတန်ကတာလီဘန်ကိုယ်စားလှယ်တွေကြားကတ္တာနိုင်ငံမှာနှစ်ရက်ဆွေးနွေးခဲ့ပြီးတဲ့နောက်စနေနေ့မှာဆွေးနွေးပွဲကိုပြန်ဆက်မှာဖြစ်ပါတယ်။ဆွေးနွေးပွဲခဏဆိုင်းထားချိန်မှာနှစ်ဖက်လုံးကကိုယ်စားလှယ်တွေအနေနဲ့အာဖဂန်နစ္စတန်ကနေအမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်တွေလုံးဝရုပ်သိမ်းသွားရေးနဲ့ဆိုင်တဲ့ကိစ္စတွေကိုအဓိကအာရုံစိုက်စဉ်းစားကြမှာဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောပါတယ်။အမေရိကန်ကိုယ်စားလှယ်တွေနဲ့ဆွေးနွေးမှုဟာကောင်းမွန်ပြီးမှန်ကန်တဲ့လမ်းကိုဦးတည်နေတယ်လို့ပြောခွင့်ရသူ ဆူဟိလ်ရှာဟင်းကပြောပါတယ်အာဖဂန်ပြည်ပေါ်ကနေနိုင်ငံသားတပ်တွေအလုံးရုတ်သိမ်းသွားရေးကိုတာလီဘန်ဘက်ကအဓိကထားတယ်လို့အမေရိကန်ဘက်ကအဓိကထားဆွေးနွေးတာကအမေရိကန်ရဲ့သူ့ရဲ့မဟာမိတ်တွေအပေါ်တိုက်ခိုက်နေသူတွေအာဖဂန်နစ္စတန်ပြည်ပေါ်မှာမရှိစေရဖြစ်တယ်လို့သူကပြောပါတယ်။အာဖဂန်ပြည်တွင်းကသူတွေသာပါတဲ့ရေရှည်ခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖြစ်လာဖို့ရည်ရွယ်ပြီးအမေရိကန်အစိုးရကတာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေကိုပြီးခဲ့တဲ့နှစ်ထဲမှာစတင်ခဲ့ပါတယ်။အခုလုံနေတဲ့ဆွေးနွေးပွဲကတော့၅ချိန်မြောက်ဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းပဋိပက္ခကြောင့်တေဆုံးသူ၄000နီးပါးရှိတယ်လို့ကုလသမဂ္ဂကအခုသတင်းပတ်အစောပိုင်းကပဲအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုတို့စတင်စကားပြောကြဖို့ဗင်နီဇွဲလားနိုင်ငံရဲ့ဝန်ကြီးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။နိုင်ငံခေါင်းဆောင်တွေစကားပြောကြဖို့ထက်သွင်းပြောကြားခဲ့တဲ့ဗင်နီဇွဲလားနိုင်ငံရဲ့ဝန်ကြီးရဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမနေ့တုန်းကမင်းကုန်းကိုတော့တောင်အမေရိကနဲ့ဥရောပနိုင်ငံတော်တော်များကကန့်ကွက်တဲ့အနေနဲ့နားမထောင်ပဲထွက်ခွာသွားကြတာပါ။ဗင်နီဇွဲလားနိုင်ငံရဲ့ဝန်ကြီးကတော့နိုင်ငံခေါင်းဆောင်တွေဆွေးနွေးပြီးပုံစံပေါ်တူနိုင်မဲ့ကိစ္စတွေရှာဖွေကြဖို့သဘောထားကွဲပြားမှုတွေကိုညှိနှိုင်းဖို့ကြိုးစားမယ်ဆိုရင်ဖြစ်နိုင်တဲ့အကြောင်းပြောဆိုသွားတာပါ။ဗင်နီဇွဲလားနိုင်ငံမှာရှိနေကြတဲ့အမျိုးသားအမျိုးသမီးအားလုံးလည်းဆွေးနွေးဖြေရှာကြဖို့တိုက်တွန်းခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတဖြစ်ပြီးခဲ့တဲ့ဇန်နဝါရီလထဲကြီးညာခဲ့တဲ့အတိုက်ခံခေါင်းဆောင်လွတ်တော်ဦးထောက်ဝမ်ကွိုင်းရိုးကိုအားပေးထောက်ခံကြောင်းကြေညာထားတဲ့နိုင်ငံတွေထဲမှာတော့အမေရိကန်ဟာပထမဆုံးလည်းဖြစ်ပါတယ်
။လူတွေနှစ်နှစ်ချိုက်ချိုက်အိပ်ပျော်နေတဲ့အချိန်မှာဘာသာစကားအသစ်ကိုသင်ယူနိုင်တယ်ဆိုတာကိုစွစ်ဇာလန်နိုင်ငံဘန်မြို့တော်ကသူတွေဒီတွေတွေ့ရှိခဲ့ကြပါတယ်။လူတွေအိပ်ပျော်နေတဲ့အခါအုံနောက်အလုံးလုံးတဲ့အချိန်နဲ့အလုံးမလုံးတဲ့အချိန်တစ်လဲစီရှိတာကိုအခြေခံပြီးဘန်တက္ကသိုလ်သူတွေဒီတွေကဂျာမန်ဘာသာစကားပြောတဲ့အမျိုးသမီးနဲ့အမျိုးသားတွေကိုလေ့လာခဲ့ကြတာပါ။နှစ်နှစ်ချိုက်ချိုက်အိပ်ပျော်နေချိန်မှာဘာသာစကားအသစ်ကိုအုံနောက်ကအမှတ်နိုင်ဆုံးဖြစ်တာကိုတွေ့ရှိခဲ့ကြပါတယ်။လေ့လာမှုမှာပါဝင်သူတွေအိပ်ပျော်နေချိန်မှာဂျာမန်စကားတစ်ခုနဲ့ဖန်တီးထားတဲ့ဘာသာစကားတစ်ခုကိုနားထောင်စီပါရဲအဲ့ဒီမတူတဲ့စကားလုံးနှစ်ခုလုံးကိုအရှိန်အောင်ပြောင်းပြီးတော့လေးချိန်စီဖွင့်ပြခဲ့တာပါသူတို့နိုးလာတဲ့အခါမှာအဲ့ဒီဖန်တီးထားတဲ့ဘာသာစကားကိုအချားနဲ့ရောအမြင်နဲ့ပါပြပြီးတော့ပြန်ပြီးတဲ့အခါမှာအများစုကအဖြစ်မှန်ကိုဖြေနိုင်ကြတာကိုလေ့လာတွေ့ရှိခဲ့ပါတယ်နှစ်နှစ်ချိုက်ချိုက်အိပ်ပျော်နေတဲ့အချိန်မှာဘာသာစကားနှစ်ခုတွဲပြီးတော့အမှတ်နိုင်ဆုံးဖြစ်တယ်လို့သူတေတီတွေကပြောပါတယ်နောက်ထပ်လေ့လာမှုတွေလုပ်ဖို့လိုသေးတယ်လို့သူတေတီတွေကဆိုပေမဲ့သူတို့လေ့လာတွေ့ရှိချက်အရလူတွေဟာအသီးစိတ်ရှိနေချိန်မှာရောတတိလင့်နေတဲ့အချိန်မှာပါစကားလုံးတစ်တွေကိုမှတ်ယူနိုင်တယ်ဆိုတဲ့အထောက်အထားတွေတွေ့ရှိခဲ့ပါတယ
်ကြာတာပြီးညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။သူရဥွှေမန်းဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ဥပရိရေးရနဲ့အထူးကိစ္စရပ်များလေလာဆန်းစစ်တုံးသက်ရေးကော်မရှင်ကိုတက်တန်းထပ်မတူတော့ဖို့ပြည်ထောင်စုလွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်လိုက်ပါတယ်။လွှတ်တော်အမတ်တွေအနေနဲ့ဒီကော်မရှင်ကိုဘာကြောင့်တက်တန်းထပ်မတူခြင်းကြတော့တာပါလဲ။သူရဥရှိမန်းကရောဘယ်လိုတုံ့ပြန်ထားပါသလဲ။ရန်ကုန်မြို့ကနေ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရဲ့ရှင်
။သူရဥရှိမန်းရဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့ဒုကိစ္စရပ်များလီလာဆန်းစစ်တုံးတရေးကော်မရှင်ကိုတက်တန်းတူမတူမဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ955မဲထောက်ခံမဲ20နဲ့ကြားနေမဲ10မဲရရှိခဲ့ပြီးတက်တန်းတူဖို့ကိစ္စကန့်ကွက်ခံရတာလည်းဖြစ်ပါတယ်။အခုလိုကော်မရှင်ကိုကန့်ကွက်ခံရပြီမဲ့နိုင်ငံတော်နဲ့နိုင်ငံသားကျူးစီဝါကိုဆက်လုပ်သွားမယ်လို့သူရဥွှေမန်းကဒီကနေ့မှသတင်းတော့တွေကိုပြောလိုက်ပါတယ်
။သဘောထားတော့ထွေထွေမရှိပါဘူးကွ။ဒါလွတ်တော်ရဲ့အဆုံးပြတ်ပေါ့နော်။လွတ်တော်ရဲ့အဆုံးပြတ်ဖြစ်တဲ့ဒီပိုင်းမှထူးခြားပြောကြရမှာရှိပါ။အဲဒီတော့ခါတိုင်းလဲဥက္ကဋ္ဌအနေနဲ့ပြောကြတာရှိပါတယ်။နိုင်ငံတော်နဲ့နိုင်ငံသားအကျိုးရှိဝါအတွက်ဆိုရင်မြည်တိနေရာမြည်တိတောင်ပဲဖြစ်ဖြစ်တရှိကြမှာပြီလုံးမယ်ဆိုတဲ့အတိုင်းပါပဲ။အဲဆက်ပြီးတော့နိုင်ငံတော်နဲ့နိုင်ငံသားအစုစည်းဝါအတွက်လုံးမှာပါ။ဒီ၃နှစ်သက်တမ်းကာလမှာလုတ်ခဲ့ခါနဲ့ပတ်သက်ပြီးတော့အဲဂျီနတ်ဖြစ်သိမှုရှိလား။နောက်ဗာမြန်ဆက်ပြီးတော့လုတ်ချင်တာတွေများရှိသေးလဲဆိုတဲ့အခါဒီသက်တမ်းကာလအတွက်မှာတော်တော်များများတော့ဂျီနတ်မှုရှိပါတယ်အားရမှုရှိပါတယ်။တချို့တချို့တော့လေကျန်မာသေးတယ
်နောက်ဆုံးခုနှစ်မတ်လတရနေ့မှာစတင်ဖွဲ့စည်းခဲ့တဲ့ကော်မရှင်တက်တန်းဟာတနည်းကိုတခါတက်တန်းတူဖို့လွတ်တော်ရဲ့အဆုံးဖြတ်ကိုခံရတာဖြစ်ပါတယ်မနက်ဖြန်မှာကော်မရှင်ရဲ့တက်တန်းတုံးနှစ်ပြည့်တော့မှာဖြစ်လို့ဒီကနေ့အဆုံးဖြတ်ခံရမှာတက်တန်းထပ်မတူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်အခုလိုကော်မရှင်တက်တန်းထပ်တူဖို့ကန့်ကွက်တာဟာ ကော်မရှင်ဥက္ကဋ္ဌဖြစ်တဲ့သူရဥရှိမန်ဟာပါတီထောင်ပြီးပါတီဥက္ကဋ္ဌဖြစ်နေတဲ့အတွက်ကန့်ကွက်တာဖြစ်တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန်းကပြောပါတယ်
။အမေကန့်ကွက်လိုက်တယ်ဆိုတာဒီလိုပါဥရှိမန်ကွန်ပြည်နိုင်ငံရေးပါတီဖွဲ့ပြီးသားဖြစ်သွားတယ်လေ။အရင်တော့ကရွေးကောက်တင်ရောက်ချင်းခံရတဲ့ဟိုလွတ်တော်ဒီမှာဖွဲ့တဲ့ကော်မတီလို့မျိုးကော်မရှင်ဆိုတာကော်မရှင်ဆိုတာကျတော့လွတ်တော်ကိုယ်စားလှယ်တွေနဲ့လွတ်တော်ကိုယ်စားလှယ်မဟုတ်တဲ့ပုဂ္ဂိုလ်တွေနဲ့ပူးတွဲပြီးတော့ဖွဲ့တာကိုကော်မရှင်လို့ခေါ်တာလေ။အဲ့တော့အရင်တော့ရွေးကောက်တင်ရောက်ချင်းခံထားတဲ့လွတ်တော်ကိုယ်စားလှယ်မဟုတ်ဘူး။အလွတ်သဘောအနေနဲ့ပညာရှင်တွေနဲ့ဒါကော်မရှင်ထဲမှာပါဝင်တာလေ။အခုချိန်တော့သူကနိုင်ငံရေးပါတီတရားကိုတရားဝင်ဖွဲ့စည်းကြည့်ကြောင်းလိုက်ပြီးတော့ကိုကူတိုင်ရလည်းပဲပါတီဥက္ကဋ္ဌအကြီးကဲဖြစ်တယ်။အဲ့ဒီက12ဦးလောက်ကလည်းအဲ့ဒီဟိုဖွဲ့တဲ့နိုင်ငံရေးပါတီတွေမှာပါနေတယ်ဆိုတဲ့အခါကျတော့နိုင်ငံရေးပါတီတစ်ခုရှိနေတဲ့အဖွဲ့အစည်းတစ်ခုအနေနဲ့လွှတ်တော်ရဲ့ဥပပီရဲ့အခန့်ကဏ္ဍမှာအခုလိုဝင်ပြီးအကြံပေးဖို့ဆိုတော့ကြာသိပြီးတော့မတင့်တော်လို့ဘူးဒီစားတယ်လေဒါကြောင့်မလို့ကန့်ကွက်လိုက်တာ
။ကော်မရှင်တက်တန်းတူဖို့ကန့်ကွက်မဲပေးခဲ့တဲ့တမန်တော်သားလွှတ်တော်ကိုယ်စားလှယ်ဗိုလ်ချုပ်မောင်မောင်ကလည်းအခုလိုမှတ်ချက်ပြုပါရစေ
။ဟောကျွန်တော်တို့လည်းကောင်းတယ်။ဟောလို့ရှိတဲ့အခါကျတော့ဘလို့ပွားဖြစ်တယ်ဟိုသူတို့မလို့အတောက်တဲ့အချိန်မှာတော့ဒါပွားပြီးတော့မှဘာမှအကြောင်းပြချက်တွေမပြောဘဲနဲ့တစ်ချက်ပြလိုက်တာပေါ့
ကော်မရှင်ပထမတက်တန်းကပြည်သူလွတ်တော်အစင်သာရှိခဲ့ပြီးကော်မရှင်ဒုတိယတက်တန်းမှာပြည်ထောင်စုဆင့်တီဖွဲ့စည်းခဲ့ပါတယ်ပြည်ထောင်စုလွတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ရဲ့တက်တန်းဟာတစ်နှစ်တက်တန်းဖြစ်ပြီးလုပ်ငန်းတာဝန်ဆောင်ရွက်မှုအခြေအနေရလိုအပ်ရင်တက်တန်းတိုးနိုင်ပြီးတော့ပြည်ထောင်စုလွတ်တော်နိုင်ငံကကော်မရှင်ရဲ့တက်တန်းကာလတွင်အဖွဲ့ဝင်တွေကိုတင့်လျော်တယ်လို့ပြင်ဆင်ဖွဲ့စည်းနိုင်တယ်လို့ဥပဒေမှာပြဋ္ဌာန်းထားပါတယ်။သူတို့ဥရှိမန်ဟာလက်ရှိမှာတော့ပြည်ထောင်စုကောင်ကျိုးဆောင်ပါတီထူတော်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့မှတ်ပုံတင်လျှောက်ထားပြီးရွေးကောက်ပွဲကော်မရှင်ကပါတီမှတ်ပုံတင်ကိုစစ်ဆေးဆောင်ရွက်နေပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်တင်ပေးပို့ထားရပါရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ဘက်မှာမိုင်းကွဲတဲ့အတွက်လူလေးဦးသေဆုံးခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်။စီရင်တင်းမှနေတဲ့ရခိုင်ပြည်နယ်အတွင်းကပုံနှကျုံမြို့နယ်ပန်းနီလာကျေးရွာမှာမနေ့ညပိုင်းကရဲတပ်ဖွဲ့ရင်တန်းဘုံခွဲတိုက်ခိုက်ခံရလို့ရဲတပ်သား2ဦးသေဆုံးခဲ့ပါတယ်။တင်မုံတန်းကျေးရွာဘက်မှာလည်းလက်နက်ကြီးကြီးစံပောက်ကွဲမှုကြောင့်ရွာသား2ဦးသေဆုံးခဲ့ပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကို VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်တွင်ကြံခင်းကျေးရွာနှင့်ပန်းနီလာကျေးရွာကြားမှာမနေ့ကဖေဖော်ဝါရီ29ရက်နေ့ညနေပိုင်းကကြောက်တော့ဘက်ကလာတဲ့ရဲရင်တန်းဘုံခွဲတက်ခတ်ခံရတာလို့ပန်းနီလာကျေးရွာသားလူကပြောပါတယ်
။မနေ့ကခဏိုက်ခွေးတော့ကလေပေါ့မင်ကြတယ်ကြောက်တော့ကနေဒရုကာ၄၅ကျော်သွားလိုက်ရတယ်ရေကားလည်းပြိုတယ်ချစ်ခင်မို့တော့ကားနှစ်စီးတော့နာတော့တယ်ပြိုတော့တယ်ပြိုတယ်နောက်ပြီးရေကားမြောင်းလဲစုစုရှိတယ်ပြိုတယ်လမကြီးတယ်ကဘုံတယ်ကပြောတာငါချက်ချက်ချက်ကြတယ်လမကြီးနဲ့ဘုံတယ်နဲ့ကျွန်တော်ခွေးလို့ရတယ်တင်ကြတာပေါ့အေးလုတ်တယ်ဘာလုတ်တယ်လည်းမတိကြဘူးဘယ်လိုလုပ်ရမသိဘူးတို့
အခုလိုရဲရင်တန်းတက်ခတ်ခံရတဲ့ဆိုတာကိုဒီနယ်လှုပ်တော့ကိုယ်စလဲဦးအောင်တန်းနေကလည်းအတိပြုပြောဆိုပါတယ
်တန်းနေကနားမှာဘုံခွေးတွေကဘုံမောက်တွေနေရာကိုကြားတယ်နောက်ခစ်တာတွေကြားတယ်ပုံနာကျောင်းမျိုးနေမြောက်ဖက်လူပြုံနဲ့ပုံနာကျောင်းကြားအိမ်မှာပေါ့ပုံနာကျောင်းတိုက်တော့လမ်းမှာပေါ့
ရဲရင်သားလူကိုတတ်ခတ်တဲ့ဖြစ်စဉ်ဟာအေးအေးရခိုင်တပ်မတော်လက်ချက်လို့တေရခန်တွေကယူဆနေပေမဲ့အခြေအနေမှန်ကိုသိရှိဖို့အေးအေးပြန်ကြားရေးကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူးဒီလိုရင်နန်းတတ်ခတ်ခံရမှုနဲ့ပတ်သက်လို့ဘုံနှကျုံရဲတပ်ဖွဲ့မှုရုံးကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆူမဲ့တူမရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်ဘူရီတောင်ရတိတောင်ကြောက်တော်မြောက်ဦးဘုံနှကျုံစတဲ့မြို့နယ်တွေမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးဖွဲ့တို့တိုက်ပွဲတွေရက်ဆက်ဆုံးစလို့ဖြစ်ပွားနေတာပါတိုက်ပွဲဖြစ်ပွားပြီးကြံရစ်ခဲ့တဲ့လက်နက်ကြီးတွေကြောင့်ဒေသခံရွာသားတွေရဲ့အသက်အန္တရာယ်ဆုံးရှုံးတာတွေလည်းရှိနေပါတယ်။မနေ့ကပုံနှကျုံမြို့နယ်တင်မုံတန်းကျေးရွာမှာစစ်တွင်းကြံရစ်တဲ့လက်နက်ကြီးကြီးပောက်ကွဲမှုကြောင့်ခမီတိုင်းသားလင်မယားနှုတ်ဦးသေဆုံးသွားတယ်လို့တင်မုံတန်းအုပ်ချုပ်ရေးမှူးဦးသိန်းဝင်းကပြောပါတယ်။
ကျွန်တော်တို့ဒီအထက်တန်ပေါ်ငန်းနေလေးမှာတမိုင်းသလုံးရှိတဲ့နေရာမှာသူတို့ကစောင်းနေရတဲ့အဲခွေရင်းနဲ့ဒီလက်နေကြီးဆန်လာဘောင်းလောက်သူတို့မှရောမှာပြောက်ဖို့ရှိမှာလောက်မှတင်ထားတယ်။အဲကအပြင်မှာအခွေးနှခွေးလောက်လေးကမှဆန်မှာပဲပေါက်ပွေးမှာတယောက်ကချက်ချင်းပြေးတော့တယ်ယောက်ျားကဒီကလေးကြတော့အသက်ရှင်နေတယ်ရှင်နေလို့ကျွန်တော်ဆေးရုံလာတဲ့အခါမှာပဲဆေးရုံမှာလည်းမရောက်ဘူးမရောက်ခင်မှာပဲဆုံးတော့ပါတယ်ခင်ဗျာ။အဲဒီပေါ်မှာလူလေးရပါတယ်။အေးညီမကဒဏ်ရာတန်ရှင်းမရှိဘူး။နောက်တရားလည်းတရားတယ်ချင်းချင်းကြီးကသူတို့ကိုမင်းကျတော့ပြောဖူးနဲ့သူတယ်လို့ပြောတာပဲဘုံဘွားကိုလည်းလည်းကြီးနဲ့တိုက်တဲ့ဘုံတွေကဖြစ်နေတယ်
တင်မုံတန်းကျေးရွာဟာမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲကြောင့်လူကြီး600ကျော်စစ်ပေးတိမ်းရှောင်နေရတဲ့ဒုက္ခတွေစခန်းတစ်ခုလည်းဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာတရက်ပိုင်းတွင်ဘုံပောက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေပါတယ်ဖေဖော်ဝါရီ26ညနေပိုင်းရခိုင်ပြည်နယ်ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ10ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ် ဖေဖော်ဝါရီ25ရက်နေ့မှာလဲပူရီတောင်မြို့စစ်စင်ရေးကိုကဲမှုစစ်ဌာနချုပ်စာကကစင်္ဂါသအတွင်ပုံပါကွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်အရာရှိစနီးတဲ့သူတိတ်ဆုံးခဲ့တယ်လို့သမ္မတပြောရေးစုခွေရှိသူကပြောပါတယ်ဒီပါကွဲမှုမှာရခိုင်သမ္မတကလှုပ်ဆောင်တယ်လို့သမ္မတဘက်ကပြောဆိုပေမဲ့ရခိုင်သမ္မတဘက်ကသူတို့ဘက်ကလှုပ်ဆောင်တာမဟုတ်ကြောင်းညှင်းဆိုထားပါတယ်ခင်ဗျာ
ကျွန်တော်ရှင်များရှင်တမရော့ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလေးလကြာကြာဆိုင်းထားပြီးရင်းမြန်းရေးဆွေးနွေးဖို့ကန့်လန့်ခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီအပြစ်ခတ်ရက်စဲထားတဲ့ကာလအတွင်းဒီမှာအစိုးရတာဝန်ရှိသူတွေတမရော့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်ကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေသေးပါအပြစ်ခတ် ဒီကနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်
ဒီရိုင်းလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညနေ့ရီမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညနေ့တိုင်းရိုင်းလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့သတင်းလွှာတဘုတ်ကိုထုတ်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံရဲ့အိမ်နင်းချင်းနိုင်ငံတွေမှာဒုက္ခတွေဖြစ်ရောက်နေတဲ့ချင်းလူမျိုး2000ကျော်ကိုအကူအညီပေးနေတဲ့အစီအစဉ်တွေကိုရပ်တန့် ဒီကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုယ်ရန်နိုင်ငံပြောပြပေးပါရှင်။
မလေးရှားနဲ့အင်းကြီးနိုင်ငံတွေမှာရောက်နေတဲ့ချင်းလူမျိုးဒုက္ခသည်တွေကိုဒုက္ခသည်အဖြစ်အကာအကွယ်ပေးနေတဲ့အစီအစဉ်တွေကိုရပ်တန့်ဖို့စတင်စဉ်းစားနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံ
ကယ်ရိုလိုင်းဂလော့ကာဗီဝေကိုအခုလိုပြောပါတယ်။ ချင်းပြည်နယ်နဲ့စကိုင်းတိုင်းတွေကနိုင်ငံရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအခြေအနေနဲ့ပတ်သက်ပြီးနှစ်ပေါင်းများစွာလေ့လာသုံးသပ်ပြီးတဲ့နောက်အခုလိုလှုပ်ခဲတာဖြစ်ပါတယ်။အဲ့ဒီမှာဖြစ်နေတဲ့အပြောင်းအလဲတွေနဲ့ဒုက္ခတွေဖြစ်နေအကာအကွယ်ပေးနေတဲ့အခြေအနေတွေကိုပါကြောင့်ပြန်လဲသုံးသပ်နေတယ်လဲဆိုတာတွေကိုစတင်ပြောဆိုတာတွေရှိပါတယ်။
Well, we've consulted with governments at all levels. It is the right of all refugees to return home.
ကျမတို့အစိုးရအစစ်စစ်နိုင်တဲ့တိုင်ပင်ဆွေးနွေးတာတွေလှုပ်ဆောင်နေပါတယ်။ သူတို့ရဲ့နေရရင်းကိုပြန်နိုင်ဖို့ကဒုက္ခတွေတိုင်းရဲ့အခွင့်အရေးဖြစ်ပြီးမြန်မာအစိုးရဘက်ကလည်းဒုက္ခတွေရဲ့နေရပြန်ခွင့်ကိုအတိအမှတ်ပြုပါတယ်။ချင်းဒုက္ခတွေတွေထဲမှာသူတို့ဆန္ဒအလျောက်သူတို့ဘာသာသူတို့နေရပ်ကိုပြန်သွားကြတဲ့သူတွေရှိပါတယ်။ချင်းဒုက္ခတွေတွေမြန်မာနိုင်ငံကိုပြန်လာဖို့ကိစ္စကိုကြိုဆိုတယ်လို့မြန်မာအစိုးရဘက်ကကျမတို့ကိုအကြောင်းကြားထားတယ်လို့သိထားပါတယ်ရှင့်
ဒီဒုက္ခသည်တဲ့မှာမြန်မာနိုင်ငံကိုပြောင်းရွှေ့နေတဲ့သူတွေရှိသလိုတချို့တွေကလည်းမလေးရှားနိုင်ငံမှာဆက်နေကြကြပြီးတချို့တွေကတော့တတိယနိုင်ငံတွေကိုဆက်လက်ထောက်ခွာနေတဲ့သူတွေဖြစ်တယ်လို့ပြောပါရယ်။ UNHCR အနေနဲ့ဒုက္ခသည်နဲ့ပတ်သက်ပြီးနီလန်းပေါင်းစုံကိုစဉ်းစားနေပြီးတော့ဒီထဲမှာမလေးရှားနိုင်ငံမှာတရားဝင်ဆက်နေလို့ရနိုင်မယ့်နီလန်းနဲ့ပတ်သက်ပြီးမလေးရှားအစိုးရနဲ့လည်းဆ UNHCR နဲ့မလေးရှားနိုင်ငံမှာရှိတဲ့ချင်းဒုက္ခသည်တွေကတော့မနေ့ဖြန်မှာတွေ့ဆုံဖို့ရှိတယ်လို့ဒီမှာရှိနေတဲ့ဒုက္ခသည်တွေကပြောပါတယ်မလေးရှား၊ထိုင်း၊အိန္ဒိယ၊နီပေါ်နိုင်ငံတွေမှာမြန်မာနိုင်ငံကချင်းလူမျိုးဒုက္ခသည်ပေါင်းစုစုပေါင်း 16,000 လောက်ရှိတယ်လို့သိရပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့ရပါရှင်အခုဆက်ပြီးတော့ရန်ကုန်မြို့စီပင်ရွေးကောက်ပွဲအတွက်စပြီးတော့မဲဆွဲစီယုံနေကြပြီဖြစ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရန်ကုန်မြို့တော်စီပင်သားရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေအနေနဲ့ဒီကနေ့ကစပြီးတလားတိတရဝင်မဲဆွဲစီယုံဝင်ရတာမို့စတင်မဲဆွဲနေကြပါပြီ။ဒီရွေးကောက်ပွဲအပေါ်ပြည်သူအများရဲ့စိတ်ဝင်စားမှုကဘယ်လိုရှိပါသလဲ။လ ీల ဆောင်ကြည့်သူတွေကရောဘာတွေထောက်ပြပြောဆိုနေကြသလဲဆိုတာကိုကိုကောင်းဆန်ဟင်းကအပြည့်အစုံပြောပြပေးပါမယ်ရှင်။
ဒီကနေ့ကစပြီးမက်စလာ30ရက်နေ့အထိတလားကြာမဲဆွဲစီယံခွင့်ပေးထားတဲ့ရန်ကုန်မြို့တော်စီမံသားရေးရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတဲကလှိုင်းမယားမြို့နယ်ကနေဝင်ရောက်ရှင်ပြိုင်မဲ့ဦးလိုက်မင်းကတော့စတင်မဲဆွဲနေပြီလို့အခုလိုပြောပါတယ
်ကျွန်တော်တို့တော်တော်ဆင်းတယ်ပြည်သူတွေနဲ့ကျွန်တော်တို့ရဲ့ပန်ဖလက်ကိုပေးတယ်ပန်ဖလက်လေးတွေဝင်တယ်ကျွန်တော်တို့ရဲ့ဖွဲ့စည်းနဲ့ကျွန်တော်ဝင်ပြိုင်တဲ့နေရာလေးတွေပြောပြတယ်သူတို့အနေနဲ့ကလည်းဒါလက်ရှိလက်ခံတဲ့အနေထားမှာလည်းရှိတယ်ပေါ့နော
်မတ်လ31ရက်နေ့ကျရင်ရန်ကုန်တိုင်းအတွင်မြို့နယ်33မြို့နယ်မှာကျင်းပမယ်ရွေးကောက်ပွဲတွေမှာရန်ကုန်မြို့တော်စီမံသားရေးကော်မတီဝင်6ဦးမြို့နယ်အသီးသီးကစီမံသားရေးကော်မတီတွေအတွက်တမြို့နယ်ကို3ဦးနှုံးနဲ့စုစုပေါင်း9ဦးကိုတက်ဆိုင်ရာရန်ကုန်မြို့တော်သူမြို့တော်သားတွေကမဲပေးရွေးချယ်ကြမှာဖြစ်ပါတယ်လိုင်တရာမျိုးနယ်ကပြည်သူတဦးဖြစ်တဲ့ဦးတန်းထီအောင်ကတော့အခုရန်ကုန်စီပင်ရွေးကောက်ပွဲကနေအပြောင်းလဲဖြစ်လာဖို့တိတ်မမျော်လင့်သလိုအများစုံဝင်စားမှုလည်းတိတ်မရှိဘူးလို့ပြောပါတယ်
။ဘာလို့မရှိနေဘူးလဲဘာလို့လဲသူတို့လည်းမလုံးနိုင်ဘူး။သူတို့လည်းကွန်ထရိုးဘလော့ကောင်းကောင်းမပေးနိုင်ဘူး။ဒီလူကယုံကြည်မှုကင်းမဲ့ပေါ့နော်
။လေးလာစောင့်ကြည့်သူတွေကတော့ပြည်သူလူထုအနေနဲ့နေ့တူဘဝသွားလာနေထိုင်လောက်ကင်ရတဲ့အခြေအနေတွေနဲ့တရရဲ့သက်ဆိုင်နေတဲ့စီပင်ဌာနကိုစိတ်ကြိုက်ရွေးချယ်ပြီးမြို့နေပြည်သူတွေရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးနိုင်တဲ့ကိုယ်စားလှယ်လောင်းတွေထပ်ပေါ်လာနိုင်ဖို့ပြည်သူတွေကိုယ်တိုင်ပါဝင်မဲပေးတဲ့နယ်လို့ထောက်ပြပြောဆိုကြပါတယ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်လှုပ်ရှားဆောင်ရွက်မှုကော်မတီဝင်တယောက်ဖြစ်တဲ့မတ်တင်စာရှင်လိုင်ကအခုလိုတိုက်တွန်းပါတယ်
ဒီကော်မတီဝင်တွေရဲ့သုံးဖက်ချက်တွေနေ့စဉ်နဲ့ညသူရဲ့ဆောင်ရွက်ချက်တွေကသားတို့ကိုဒါတိုက်ရိုက်ကြည့်ရောက်တဲ့နေ့စဉ်နဲ့ညကောက်ခံစားနေရတာဖြစ်တယ်။ကောက်အင်ချီမှာဒီအမိုက်တွေဒီဒီကြီးနေအောင်ဒီကြီးနေတာမကောင်းတဲ့ဒီစာရင်းကြီးစိတ်စာရင်းဒါတွေကသုံးနဲ့စာရင်းနေ့စဉ်ဘဝမှာတော့သူတို့ကိုကျွန်တော်လဲသေးလိုက်တာဒီဒီမိုကရေစီသားတို့ကိုယ်တိုင်ကလည်းဒီမိုကရေစီအရာဒီဒီတယောက်ရဲ့တာဝန်ဝတ္တရားကိုကျွန်တော်ကြည့်ပြလိုက်ခြင်းဖြစ်တယ်။ဒီလူတယောက်ရဲ့ဒီတာဝန်ဝတ္တရားအရာကိုနေ့စဉ်ဆက်ရောက်မှုရှိနေတဲ့အရာကိုကိုကဝီးဆုံးဖြတ်လိုက်ခြင်းဖြစ်တယ်။ဒီတော့ကြောင့်မလို့ဒီကတော့ကျွန်တော်နေ့စဉ်အိတ်ကတ်တွေနဲ့ဆိုင်တယ်။ကျွန်တော်နေ့စဉ်အိတ်ကတ်တွေထွက်နေတဲ့ပတ်စံတွေကောင်းဆုံးစီမံခန့်ခွဲမှုတွေကတော့ဆက်ရောက်မှုရှိလာအောင်တကယ်ကိုကြည့်ရောက်တဲ့စီမံခန့်ခွဲမှုတွေဖြစ်လာအောင်မဲပေးတာပါ။ဒါကတော့အမြင်ပါ။
ရွေးကောက်ခံရတဲ့မြို့တော်စီမံကော်မတီဝင်6ဦးနဲ့တိုင်းအစိုးရကခန့်ထားတဲ့မြို့တော်ဝင်အပါအဝင်လက်ရှိကော်မတီဝင်5ဦးပူးပေါင်းပြီးကြံရှိတဲ့တက်တန်း2နှစ်တာအတွက်တာဝန်ထမ်းဆောင်ကြရမှာပါ။ဥပဒေသစ်အရထူးခြားချက်တစ်ခုကတော့ရွေးကောက်ခံ6ဦးတက်ကတူကိုဒုတိယမြို့တော်ဝင်အဖြစ်ကော်မတီဝင်တွေအားလုံးကလှုပ်ဝဲမဲ့ပေးရွေးချယ်ကြမှာဖြစ်ပါတယ်။လာမယ့်ဧပြီလအတွင်းမှာစတင်အသက်ဝင်လာမယ်။စီမံကော်မတီအသစ်တွေအနေနဲ့နောက်နှစ်နှစ်တာကာလအတွင်းရန်ကုန်မြို့ကြီးပြောင်းလဲသွားအောင်လူထုအတွက်စီရင်ဖြစ်လာအောင်ဘလောက်ဆွမ်းတော်နိုင်ကြပါမလဲရန်ကုန်သူရန်ကုန်သားတွေအားလုံးကစောင့်ကြည့်အကဲဖြတ်နေကြမှာပဲဖြစ်ပါရခင်ဗျာ
လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါဗျာ
ဒီကနေ့ညပိုင်းတွေ့တဲ့ဟွာရီကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးသွားမှာမို့လို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊မြမရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလှကဏ္ဍမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရှောင်တွေနေရပြောင်းခြင်းပေမဲ့လုံခြုံရေးကင်းမဲ့နေသလိုစစ်ရှောင်စခန်းမှာလည်းစာဝတ်နေရေးအခက်တွေ့နေရတယ်ဆိုတဲ့အကြောင်းကို
အရင်ကလိုပဲတကယ်ငင်းငင်းချမ်းချမ်းနဲ့ကျွန်တော်တို့ပြန်နေခြင်းပြီးပြီးတော့အရင်ကလိုပဲကျွန်တော်တို့
နန့်ခမ်းမြို့ပန်လုံ KBC စစ်ပေးဆောင်စခန်းကလက်ထောက်မန်နေဂျာဦးဖန်လာပြောသွားတာပါတိုင်းရင်းသတင်းလှကဏ္ဍမှာပြည်စုံကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာအရေးပြားထိမ့်သိမ့်မှုအခြေခံအပိုင်းတစ်ကိုတင်ပြပေးထားပါတယ်အရေးပြားပြဿနာတွေမဖြစ်အောင်အရေးပြားထိမ့်သိမ့်မှုအခြေခံတွေကိုလူတိုင်းလှုပ်ဆောင်သင့်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။အရေးပြားစွမ်းဆောင်ရည်ကောင်းရေးအတွက်အရေးပြားပျက်စီးတာညွန်နေစေဖို့နဲ့အရေးပြားလုပ်ငန်းတွေပိုကောင်းစေဖို့ဘာရီဆောင်ဖို့ရှောင်ဖို့လိုပါတယ်။ဒီအကြောင်းကိုမြန်မာနိုင်ငံကအရေးပြားအထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရေကြားသစ်ခုဆရာဝန်ကြီးဒေါက်တာသဝင်းခင်ဗျာကျွန်တော်တို့ဒီအရေးကြားထိမ့်သိမ့်မှုအခြေခံအကြောင်းကိုဒီနေ့ပြောမှာပါဆရာကြီးအဲဒီခါကျတော့ဒီအရေးကြားထိမ့်သိမ့်မှုနဲ့ပတ်သက်ပြီးတော့အဓိကအချက်တွေကိုစပြီးတော့ပြောပြပေးပါလားဆရာကြီ
းဒီအရေးကြားထိမ့်သိမ့်မှုဆိုတာကလူတိုင်းလုပ်ဖို့လိုအပ်တယ်ဒီတကယ်တော့အရေးကြားထိမ့်သိမ့်မှုလုပ်တယ်ဆိုတာလောက်အောင်လုပ်တယ်ဆိုလည်းပြောခြင်းလည်းပြောလို့ရတယ်ဒါပေမဲ့လောက်အောင်လုပ်တာတွေဟိုကတပိုင်းသက်သက်ပေါ့နော်ကိုယ်ခန္ဓာမှာရည်ရည်နဲ့ပတ်သက်တာတွေမဖြစ်အောင်လို့ရည်ရည်ထိန်းသိမ်းမှုကောင်းမှနောက်ဆက်တွဲပြဿနာတွေမဖြစ်အောင်လို့ကျန်းမာရေးအတွက်လုပ်ဖို့လိုအပ်တယ်ဆိုတာကိုအဓိကပြောချင်တာပါအဲ့တော့အခုကတော့အခြေခံရည်ရည်ထိန်းသိမ်းမှုအကြောင်းလေးဒီမှာဒီကရည်ရည်ရဲ့စွမ်းဆောင်ရည်ပူကောင်းအောင်လုပ်တာပေါ့ဗျာအဲ့မှာအဓိကနှစ်ချက်ပြောချင်တယ်ပထမတစ်ခုကရည်ရည်ပြည့်စုံမှုပြန်တက်နိုင်တယ်ဗျာညှော်နှဲအောင်လုပ်တာဒုတိယတစ်ခုကတော့ရည်ရည်လုပ်ငန်းတာဝန်တွေပူကောင်းအောင်ဆိုပြီးတော့ဒီရဲ့ချက်နှစ်မျိုးနဲ့လောက်တော့ဘာဖြစ်လို့လဲဆိုတော့ကိုခန္ဓာမှာရည်ရားဆိုတဲ့အင်္ဂါအစိပ်ပိုင်းကကိုခန္ဓာရဲ့အပြင်ဆုံးမှာနေရတယ်။တောင်းဝင်းကျင်အခြေအနေတွေဖြစ်တဲ့လေတုနေအောင်ကြီးနောက်ရည်စပ်ပြားဓာတုရပစ္စည်းဘာနဲ့ပဲထိတွေ့ထိတွေ့သူကထိတ်ဆုံးအောင်ခံရတယ်ဆိုတဲ့အခါကျတော့ပစ္စည်းမှုအနည်းငယ်များရှိတယ်။နောက်တစ်ခါအသက်ကြီးလာတဲ့အခါကျရင်လည်းအိုမင်းကြီးပစ္စည်းလာတယ်။အဲ့တော့အဲ့ဒီပစ္စည်းမှုတန်းတန်းတန်းများယောနေအောင်တော့ကျွန်တော်တို့လုပ်ပေးသင့်တယ်။ဒုတိယတစ်ချက်ကတော့ရည်ရားရဲ့ဆွမ်းဆောင်ရည်ဖြစ်တဲ့လုပ်ငန်းတာဝန်တွေပိုကောင်းအောင်လုပ်ပေးရမယ်။တရားမလို့ရည်ရွယ်အားဖြင့်တော့ဗျာရည်ပြားရဲ့ဆွမ်းဆောင်ရည်တက်အောင်လို့နေအောင်ကြီးကာကွယ်ဖို့ကအရင်ကြီးကြည့်တယ်။အသား6တောင်ကာကွယ်ပေးဖို့လိုတယ်။ဆေးလိမ်တောက်ဖို့လိုတယ်။ဝတ်ဆံခြင်းမကုတ်ဘူးမဖဲဖို့ရည်ပြားကိုညင်သာကတန့်ရှင်းပေးဖို့နောက်ဝတ်ဆံမားတွေအတွက်တန့်နေသမျှဝတ်ဆံမဖြစ်စေတဲ့ပစ္စည်းတွေသုံးဖို့လိုတယ
်။ဟုတ်ကဲ့ဆရာအဲ့တော့ဒီရည်ပြားပြည့်စည်တာကိုတက်နေတာနည်းဖို့အတွက်ဘာတွေဆောင်မှုရှောင်မှုလိုလဲဆရာ
။ရည်ပြားပစ္စည်းမှုတက်နေတဲ့ညောင်းနေအောင်လုပ်ဖို့လို့ပြောလိုက်တဲ့အတွက်ကြောင့်လို့အရေးပြားစွမ်းဆောင်ရည်ကျဆင်းနေတဲ့အခြေအနေတွေကိုသိဖို့လိုတယ်ပေါ့နော်။အဲဒီတော့ပထမဆုံးအချက်ကတော့အသက်ရွယ်အိုမင်းခြင်းပေါ့။အဲအိုမင်းလာတဲ့အခါအရေးပြားငယ်စဉ်ကတော့မလုံမလုံနိုင်တော့ဘူး။နောက်တစ်ချက်ကတော့စိတ်ဖြစ်စည်းမှုပြ။စိတ်နဲ့ယုံနေဆိုတာတွဲနေတဲ့အတွက်ကြောင့်လို့ပျော်ရွှင်နေတဲ့အချိန်မှာမျက်နှာကြည့်လို့ကောင်းသလိုမျိုးဖြစ်ပြီးတော့အဆင်မပြေတဲ့အချိန်မှာဆိုရင်ထိုင်မိုင်းနေတယ်အဲ့လိုပဲ stress ညားနေတဲ့အချိန်မှာဆိုရင်ကိုယ်ခန္ဓာကကော်တီဆိုဆိုတဲ့ဟော်မုန်းကိုထုတ်ပေးတယ်အဲ့ဒီဟော်မုန်းကဒီအရေးပြားရဲ့စွမ်းဆောင်ရည်ကျစေတယ်ဗျ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးပြားစွမ်းဆောင်ရည်ကျဆင်းစေတဲ့အခြေအနေတွေ
သိအေးတဲ့နေရာတွေနောက်သိအေးတဲ့ຢာပြီးပေါ့နော်ဆောင်းရာပြီးပါအသားတွေပတ်အသားပတ်တယ်ဆိုတော့ဘာဖြစ်လာလဲဆိုရေပြား6ပဲအစီလွာရောပြီးပါကြားရည်တက်တာအဲ့တော့လိုလိုနေနဲ့ရေပြားရားတယ်ပုံမှန်ရှိရမယ်အဆိုတော့အစီတက်ကိုကောင်းကောင်းမထိန်းနိုင်အောင်အဲ့တော့ပတ်ကြားရည်ဧည့်တဲ့အခါကျတော့အဲဒီပိုးဝင်လာရည်လိုမျိုးဖြစ်တယ်သူ့ရဲ့က ก็ตั้งสิมุลงงานนู่นขอเลยแต่ถ้ารูปไปถ่ายลงงานอยู่มันต้องไหนอู้น้องแท้ที่ยาช่างเราจะได้เช็ดยาโรคลิ้นซ่ารูปสับยาโรคจีโจซีรีไอ้เบสซีรีโอ้ลูดาเทปูบีโอต้องเนี่ยยี่ห้อนี้เนี่ยเป็นมาเชียสีลอนี่ก็เปลี่ยนมาเลยเปลี่ยนมาเองยี่ห้อชาวยี่ห้อช่างเราอยู่จะได้แต่ถ้ามุลูไอ้ต้องไอ้เบสซีรีเปลี่ยนมาอยู่ยามต้องอยู่เลยลูกาเลยน้องลิ้นซีรีอู้มาเรื่อยๆเลย ลิงซี่ดีคุณมาเรื่อยๆเลยลิงซี่ดีที่เรามาใช้นี่มาซื้อใจนี่มาเนี่ยสิมีอุตสาหะเปล่าไอ้กองเนี่ยยี่ห้อสังหารีจ้าดีก็ดีตรงสุดเลยซีดีป่าเลยขนาดลิงก์กองบีเนี่ยจ้าอีลิงเนี่ยขาจ้าเองยี่ห้อบาบีโรยี่ห้อลงงานดาวน์มีอุตสาหะนับเยอะไปเลยไอ้เจ้ามือรู้ไม่ต้องเดินอะไรกูยี่ห้อมันต้องอยู่เลยยี่จีบาร์เลยน้องสาวตัวคู่เราอีเดียมาโยกับพี่เดชเวนอีเดียสังหารีจ้าเลย
โอเค
ไอ้เราคุณลุงยี่สิบสองสองยี่จ็ดสิบเดียวยี่สิบเจ็ดสิบเจ็ดแล้วเนาะเนี่ยเอาตัวใจไปลูกกางเวทเลยยี่สิบสองปีสี่เลยไอ้สกินเจ้าโปรดได้ดีกว่าลูกอาจจะรู้ว่าคุณเป็นตัวเราวิเชียรีตรงดาวดูบาร์เลยวิโรดิชาช่องเต้นไอ้ยาเรียวเนียงจีกูมิวดาลุกยี่สิบปีนี้รู้มิวสามยี่สิบปีนี้รู้จะว่าไม่อุตส่าห์รู้ช่องเต้นมูดูบาร์เลย
โอเคใจอะไรที่เนี่ยมาเสียกูน่าพี่อะไรที่ยี่สิบสองปีสี่เลย
อะไรอย่างเงี้ยบลูอันนี้ทำอยู่เร็วสุดๆอะไรใช่ดีมาโรลีโอเซลิบริตี้ก็เลยไม่ได้ยอดนุ่มยันเปรียวจังรู้คิดนี่จ้าเกี่ยวกับสกินเกลี่ยตรงนี้สกินเกลี่ยตรงนี้ที่เกี่ยวกับอะไรที่บุกย้อนอะไรที่บุกยิ้มย้อนอะไรน่ากูพิสิริไม่เคยดูเจอแล้วเนี่ยจนอินดี้รู้จักแล้วผมพิสิริก็สเนดิปอนเนาะไอ้กูเจอเลยสกินเกลี่ยพิสิริสว่าที่แล้วผมพิสิริสูบุระมาฮอบาวู ยี่ห้อต่างๆมูโอเทนเดมูตัวลูอะไรพิเศษบ่เบี้ยผู้มาส่วนสัตว์ยาลีดามูคลีนซ่าดามูฟิชเชอร์โฟมอะไรมีก็เลยต่างๆเนี่ยพิเศษยี่ห้อทุกอย่างสีพิจารณาอีกว่าอีกตัวหนึ่งเนี่ยน้องต่างๆเนี่ยตัวนารูเอสเตรนเจนอะไรไฟอะไรอะไรมีก็เลยตัวนามิโซน้องยี่ห้อสูตรก็เทนเดมีได้พิเศษบ่มันจะไรกันเลยไฮดรีดารีน้องไอครีม เนี่ยลงด้วยจะพอได้ครีมนี้เราเนี่ยยังจีการ์ดพิเศษแซมบล็อกตัวซันสกรีนหรืออะไรมีอะไรเจลลี่สกรีนเราคู่กันนะด้วยตรงเนี่ยสครับดีโอจีโชสีบ่เนาะเราเนี่ยนามากระเดมักซ์ดีเอลูฮามิวเรียดาอีกอย่างที่หนึ่งพิเศษพิบาร์เลย
โอเคใช่แล้วที่พิเศษเนี่ยไปอะไรที่กับยูเอต้องเต็มเลยใช่เดียว
ตายอ่ะไม่ดูเลยกูเอ๋ยเดย์เอ๋ย เราคุยเลิกกันปงจามอ่ะเนาะยงเนี่ยมาไอ้ตัวข้างเนี่ยมาลุงโยนี่อะไรปงจามโยละยี่เอามาลุงเดือดรู้ดามอ่ะล่ะเปลี่ยนมาลุงโลว่าลุงเอ๋ยปงจามโยละนี่บุเรทเฮียเลยรู้น้องตาอาเด็กอาดัมละโยนี่แบบมาลุงโลเดือดรู้ใช่เลิกกันบ่มุ่งทีวีเลยเที่ยวเนี่ยเที่ยวกันรู้ว่าเชื่อไม่ถูกน้องคุยตายีบ่เนาะไอ้บ่อยมามุ่งทีวีหรอวิเชตินเลย แต่ยี่เรื่องเรื่องด้วยแต่ที่เรื่องเรื่องด้วยสูดได้บ่เนาะมันชาปูมีอะไรน้องที่กูเอี่ยยี่เรื่องปงจันยาชัวสี่เปียเนี่ยได้ชัวช่องเดียได้ตัวชัวจ้าสี่เปียเนี่ยชาวได้ย้อนนี่เป็นปงจันได้ไอ้บ่อยมามุ่งที่เดียวเลยวิเชตินเลย
เดี๋ยวจะเอาหมดเลยไม่เนี่ยปูยี่เป็นเนี่ยมิวสาวโตหมดเลยโอเคเจ้าพี่ไอ้เจ้ามาเลยจ้ากูวันนี้ซีซั่นเจ็ดเสร็จจะมาอีซีซั่นกูน่าสิงเกียบีเอ็นเอากูก็อ้วนขึ้นเนี่ยมีมาอีตรงแต่เช้ากูน่าเสียมาไหมนั่งยังไปมีมาเจ้าเมียเจ้าหน้าลุงเนี่ยสิบโอจีรีครูนีจีรีเสสันนิบงูอ้วนขึ้นก็ตรงแต่ยี่ตาบีกุญยังวิ่งเนี่ยดูดินเปียปีทาวาเลยเช่น
ที่สุดยากเกิดเหตุการณ์สิบแปดปีกูบุรีด้วยกันเจ้าเส้นเนี่ยเจ้าเมียลงงานกูไปสังเกตอะไรเจ้าเนี่ยมาเจ้าเมียยันนายยังไงลงงานมาอุตส่าห์ปองเงินดูอาลูฮาสิบหกห้องดูพิจารณาเลยสิบแต่เจ้าสิบวันเนี่ยสิบแต่เนี่ยสิบสามนี่เดือนลงงานชิ้นนี้เจ้าสิบวันกูสองชั่วโมงดีสิบหกห้องด้วยกันแต่วันยุ่งอะไรลูกเอ็นรูบ่าวันเนี่ยปองป้าตุ้ดเต็มปีเดือดยี่ตาทาร์เรสารามาพบพิจารณาเลย ปกติการกบฏดีกว่าลูกเวทีก็ส่วนใหญ่จะดูเพื่อสั่งลูกเดียวสุดเลยกบฏดีกูรู้เอกงานเสร็จทุกพวกเงินไลเซนช้าไปบ้างเลยทุกพวกเงินไลเซนยาปกติการกบฏดีอันยาสุฮา
ဖက်ဆက်ကော်ပိုနီတွေဟာနှစ်ဝက်တကြိမ်ကျင်းပတဲ့ကျောင်းမြေရနာပွဲမှာရောင်းချဖို့လိုအပ်ပြီးရောင်းရငွေ20,000ရာခိုင်နှုန်းကိုနိုင်ငံပိုင်မြန်မာကျောင်းမြေလုပ်ငန်းကိုပေးရပါတယ်။ဖန်ဆီရမိတဲ့ကျောင်းမြေကိုလည်းမြန်မာကျောင်းမြေလုပ်ငန်းကရောင်းချပြီး90ရာခိုင်နှုန်းရက်တက်ဖွဲ့ကိုပေးပါတယ်။ကော်ပိုနီတွေဟာထုတ်လုပ်မှုကိုဒေတာဆိုင်ရာကျောင်းမြေလုပ်ငန်းရုံးကိုအစီရင်ခံဖို့လ
ကျောင်းကြီးစတာတွေကိုကုမ္ပဏီတွေကပေးဆောင်ရပါတယ်။နေပြီးတော့ကျောင်းမြတ်ရုံကျောက်ကျောင်းမြတ်ပြတိုင်းနဲ့ဒေသဆိုင်ရာရုံွယ်တွေမှာဝန်ထမ်းချောက်ရလောက်လုပ်ကင်နေကြပါတယ်။နိုင်ငံပိုင်လုပ်ငန်းတွေမှာမြန်မာကျောင်းမြတ်လုပ်ငန်းကအစိုးရကိုပေးတဲ့ငွေဟာအများဆုံးလို့သိရပါတယ်။ဒါပေမဲ့ဝင်ငွေနဲ့ပတ်သက်ပြီးနိုင်ငံပိုင်ကျောင်းမြတ်လုပ်ငန်းကိုအသေးစားစစ်ဆေးတာမျိုးသိမရှ Pogliga Lokwedrijao, Piawe, Piema, Jangwe, Ram, Yoshi, Beme, Chicha Sisimu, Temishi, Bulu, Suvare, Chomia Tambu, Piade, Lunga Male, Nima Suyaha, Ane Lunamu, Yadin the Lau Mayave, Nevi Yarelu, Suvare, Nibiroga, Chomia Piawe, Sao Garden, Hurongwe, Liza, Lizan, Conchavare.
Ningham by Chomia Lungama, and Yasun Tonda, Lungjun is the Pipare. လောက်ွက်အနီးမှာအခြေစိုက်တဲ့တိုင်ရင်းနှင်းရဲ့အတုံးစီကိုကြောင်းရဲ့ယုံကပေးချပါတယ်အခုမှစစ်တပ်ကအဲ့ဒီအတုံးစီကိုကြားခံကြောင်းပြရပါတယ်အခြားအတုံးစီတွေကတော့ဝန်ထမ်းလာစားနဲ့ဝန်ဆောင်ကတွေဖြစ်ပါတယ်နိုင်ငံပိုင်ကြောင်းရဲ့လုပ်ငန်းရဲ့2000ကဖွင့်လှစ်တဲ့ပြည်သူငွေစည်းရုံးမဟုတ်ကိုပိုင်ရံပုံငွေဟာချက်ဘီလီယံ900အနီးပါရှိပါတယ်ဒီငွေဟာတရားကွန်ဆက်နဲ့နှစ်နှစ်စာ အတုံးစီရင်နဲ့ညီမြပါတယ်အစိုးရကမမှန်ကန်ကန်ငွေပေးသွင်းနိုင်ရေးအတွက်စည်ရင်းချုပ်ယုံကနိုင်ငံပိုင်ကြောင်းရဲ့လုပ်ငန်းဆိုင်ရာဘန်ဒါရေးစစ်ဆေးမှုဟာအားနည်းနေစေဖြစ်ပါတယ်တဲ့လုပ်ငန်းဆောင်ရွက်မှုကိုမစစ်ဆေးနိုင်ဘူးလို့ဆိုပါတယ်နိုင်ငံပိုင်ကြောင်းရဲ့လုပ်ငန်းဟာအသည်အမြတ်ရဲ့20-50ရာခိုင်နှုန်းကိုဝင်ငွေအဖြစ်ပြည်တွင်းအခွန်ဦးစီးဌာနကိုပေးသွင်းရပါတယ် နောက်ထပ်20ရာခိုင်နှုန်းကိုနိုင်ငံတော်သို့ထည့်ဝင်ငွေအဖြစ်ငွေတိုက်ဦးစီးဌာနကိုပေးသွင်းပါတယ်။နိုင်ငံပိုင်ကြောင်းမြတ်လုပ်ငန်းမှာကျွေးမြီမရှိပေမဲ့တာဝန်တစ်ခုရှိပါတယ်။ပထမတာဝန်ကငွေရင်းအရင်းနှီးအဖြစ်နှစ်ပေါင်းများစွာကစိုက်ပေးထားတဲ့ကြက်ငွေ100လေးဘီလီယံကိုမှန်မှန်ပြန်လည်ပေးဆပ်ဖို့ဖြစ်ပါတယ်။ဒုတိယတာဝန်ကတော့ကြောင်းမြတ်ကုမ္ပဏီတွေကအနှံထားတဲ့အာမခံငွေကျပ ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည်ပြည Komedi dua ni sen terhadap cawangan lima anten yang bungui euro tangko zeromo American dollar tantiyan nibago. Tambara uteng sen apa awen sebu jitu luar tungsa lumbu ha atau ludi miabade. Pagan cawangan lima lokwe kongsong yadu dua ma. Bojo muzi tanshu ye zani dojang cangye tata u pawen nibungu. Shemaz matovka natau sa cawu februari la sa cawu ni tu iya uli sa zama. Atesik popia bade. Cawsin lokwe akongsong niyagu, cain cawnya kubuniga yubade. Di kubuniga nyumjaya mudema, cain san shui sodu pawen bade. Bojo muji tan shui jizorunga, cain cawnya kubuni sobi, cawsin duigu piangtong niyaga, se anasye anah yudware kama, Classic International sure amigu piangtai bade. Dawime, cain san shui gu, paishin apie, Mapong tintare lu popiawan.
Uang kini memaih tungsa cekuna singe jaraba. Aku ro dayin di tarima turu jaja pide drinigo. Suzi tinsa tarik dayin drin laganago lepi jaa amasin.
Apa sen? တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ချင်းမီနဲ့လွတ်တော်ဒူးဥက္ကဋ္ဌကိုရာဒူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုခြားပြဖို့မင်းတက်မြို့နယ်ပြည်သူတွေကတောင်းဆိုလိုက်ပါတယ်။ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှာဘုံပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပေးရှောင်တွေနေရပြန်နိုင်ခြင်းမရှိသေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုကနေချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရာထူးကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမင်းဆန္ဒရှင်ပြည်သူတွေထံချပြဖို့မင်းတက်မြုတ်နဲ့မင်းဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်ဦးအောင်တန်းကိုဖေဖော်ဝါရီလ23ရက်နေ့နောက်ဆုံးထားပြီးရာထူးကနေနှုတ်ထွက်ဖို့နှုတ်ထွက်ခြင်းမပြုပါကလွတ်တော်အတွင်ပြစ်တင်ရှုတ်ချနှုတ်ထွက်စီမယ်ဆိုပြီး NLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစော်မြင့်မောင်ကလက်မှတ်ရေးထိုးပြီးဖေဖော်ဝါရီလ18ရက်နေ့ကနောက်ဆုံးအကြိမ်တတိပေးခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမင်းတက်မင်းဆန္ဒရှင်ပြည်သူများကိုစားမင်းတက်အရက်ဖက်အဖွဲ့အစည်းကဦးဆောင်သူ10ဦးတို့ကနေလက်မှတ်ရေးထိုးပြီးတော့ NLD ပါတီဒုတိယဥက္ကဋ္ဌနဲ့ဒေါက်တာစော်မြင့်မောင်နဲ့ချင်းပြည်နယ်လွတ်တော်ဥက္ကဋ္ဌဦးစိုးပွဲထံကိုလိတ်မှုပြီးဖေဖော်ဝါရီလ25ရက်နေ့ကအိတ်ပွင့်ပေးစာတစ်စောင်ပေးပို့ခဲ့ကြတာဖြစ်ပါတယ်။ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌနှုတ်ထွက်ခိုင်းတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးချင်းပြည်နယ်လွတ်တော်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုဘက်ကယနေ့ချိန်ထိပွင့်လင်းမြင်သာစွာထုတ်ပြန်ခြင်းမရှိသေးပါဘူး။
ဒီခိုင်းပြည်နယ်ကြောက်ဖြူမြို့အထူးတွေအုပ်ချုပ်ရေးမှူးရုံးမှာဘုံပါကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တာပါ။ဖေဖော်ဝါရီ26ရက်ညနေပိုင်းမှာကြောက်ဖြူမြို့နယ်အထူးတွေအုပ်ချုပ်ရေးမှူးရုံးလုပ်သားတွေတန်ရှင်ရေးလှုပ်ဆောင်နေစဉ်အမိုက်မီးရှို့တဲ့အချိန်မှာဘုံပါကွဲတာဖြစ်ပြီးအုပ်ချုပ်ရေးဝန်ထမ်း9ဦးမိသားဝန်ထမ်း2ဦးထိခိုက်ဒဏ်ရာရလို့ဆေးရုံတင်ထားရပြီးတမန်ထိခိုက်မှု2ဦးရှိတယ်လို့အုပ်ချုပ်ရေးမှူးဦးစိုးမှုကျော်ကပြောပါတယ်။ဒီဘုံပါကွဲမှုမှာဘယ်သူဘဝလက်ချက်ဆိုတာစစ်ဆေးနေစေလို့သူကဆိုပါတယ်။ကြောက်ဖြူမြို့နယ်အတွင်းမှာတော့ဘုံပွားကွဲမှုနဲ့တိုက်ပွဲတွေဖြစ်ပွားမှုဖြစ်စဉ်မရှိခဲ့ပေမဲ့အခုလိုဖြစ်ပွားလာတာဟာဒေသတွင်းလုံခြုံရေးကိုချိန်ချောက်နေတယ်လို့ဖြစ်တယ်လို့ကြောက်ဖြူဒေသခံတွေကပြောပါတယ်။ဖေဖော်ဝါရီ26ရက်နေ့မှာလဲဘူတီတောင်မြို့စကားကားဆက်ငါတာဝင်းတွင်ဘုံပွားကွဲခဲ့ပြီးအရာရှိသူရဲ့စနီးတိတ်ဆိုးမှုဖြစ်ပွားခဲ့ပါတယ်။
SNLD ပါတီမူဝါဒရပြင်ဆင်ဖို့နဲ့ပါတီစည်းစနစ်ကျဖို့အတွက်ဗဟိုအလုံမှုဆောင်များအဖွဲ့ထားရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်ပါတီဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရှေ့ဆက်ပါတီရဲ့စည်းစနစ်ကျမှုအတွက်ပြင်ဆင်ခြင်းပါတီမူဝါဒပြင်ဆင်ခြင်း2020ရွေးကောက်ပွဲအောင်နိုင်ခြင်းအတွက်ပြင်ဆင်ခြင်းစတဲ့ခေါင်းစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့ကွင်းစင်တွေ့ဆုံမှုမှာပါဝင်တဲ့တွဲဖက်အတွင်းရင်းမှုနှစ်ဆိုင်လက်ကပြောပါတယ်။ SNLD ကြားခေါင်းပါတီဟာ18ရက်နေ့ကတီဘော19ရက်နေ့ကလာ21ရက်နေ့ကတက်မြားနဲ့22ရက်နေ့ကမန်းရံမြို့နယ်ကပါတီဝင်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ် SNLD ပါတီဟာ2015ပါတီစုံရွေးကောက်ပွဲ2019ကြားဖြတ်ရွေးကောက်ပွဲတွေမှာလွတ်တော်ကိုယ်စားလှယ်46နေရာအနိုင်ရထားတဲ့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်
ဖွဲ့မဆောင်ရေးနဲ့တခုတီတော့တမတော်သားရှိရှိကိစ္စတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေသိဆုံးမှုဖြစ်ပေါ်နေပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးဇရုရအစည်းအဝေးကိုလည်းသတ်မှတ်ချိန်တိုင်းမကျင်းပနိုင်တဲ့အတွက်တနင်္ဂနွေလိုပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ပေါ်မှာမော်လူသူတွေယုံကြည်မှုကျဆင်းလာတယ်လို့မော်မီတစ်ပါတီရဲ့82ချိန်မြောက်အမျိုးသားလေးမှာထုတ်ပြန်ထားပါတယ်။မော်မီတစ်ပါတီဟာနိုင်ငံရေးဆွေးနွေးမှုပြုလုပ်နိုင်ဖို့အတွက်ရည်ရွယ်ပြီး NCA လက်မှတ်ရည်သွေးခဲ့တာတစ်နှစ်ပြည့်ပြီဖြစ်ပေမဲ့လည်းမွန်ကရင်နဲ့တနင်္သာရီတိုင်းဒေသကြီးမှာရှိတဲ့ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GNCF 3နေရာတို့မှာလည်းမပါဝင်နိုင်သေးတဲ့အတွက်ဆွေးနွေးမှုတွေကြည်လည်မှုမရှိသေးဘူးလို့ထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီ20ရက်နေ့ကမွန်မြစ်ပါတီဗဟိုသဏ္ဍာန်ချုပ်ကနေဦးစီးကျင်းပတဲ့82ချိန်မြောက်မွန်မျိုးရနေခန်းနာကိုထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသရှိမွန်မြစ်ပါတီသတ္တိဧရိယာပလက်တွန်ဖတ်ကျေးပါမှာစစ်ရေးပြအလံတင်ခန်းနာနဲ့ကျင်းပခဲ့ပြီးသတင်းထောက်တွေကိုရှင်းလင်းပြောကြားခဲ့တာလည်းဖြစ်ပါတယ်။
လာမယ့်2024ဒီမိုကရက်တစ်ပါတီအနေနဲ့ကရင်ပြည်နယ်မှာပြန်လည်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ကရင်သုံးပါတီပေါင်းပြီးဖွဲ့စည်းလိုက်တဲ့ KNDP ပါတီကကရင်ပြည်နယ်မှာဝင်ရောက်ရှင်ပြိုင်မှာဖြစ်တဲ့အတွက်ဖလုံးစဝပါတီအနေနဲ့ထပ်ပြီးမပြိုင်တော့ဘူးလို့ရခိုင်ကသဘောတူပြောဆိုထားပေမဲ့အခုပြန်လည်ဝင်ပြိုင်ခြင်းဟာကရင်ပြည်သူတွေဝေဝါးသွားစေတယ်လို့ KNDP ဥက္ကဋ္ဌမန်
ဖြစ်ပါတယ်။နှစ်ထောင်ဆယ့်ခုနှစ်ကဖလုံးစဝပါတီဘက်ကပြောဆိုထားတာလည်းရှိခဲ့ပါတယ်။
အခုသတင်းစာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအစိုးရတပ်မတော်အနေနဲ့ရှမ်းပြည်နယ်အပါအဝင်စစ်တိုင်း၅ခုကိုလေးလာကြာအပြစ်ခတ်ရစဲထားပြီးစစ်ဘေးရှောင်တွေနေရပြန်နိုင်ရေးဆောင်ရွက်သွားမယ်လို့ပြောဆိုထားပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဘေးရှောင်တွေနေရပြန်ခြင်းပေမဲ့လည်းလုံခြုံရေးကိမဲ့နေသလိုစစ်ရှောင်စခန်းမှာလည်းစာဝတ်နေရေးအခက်အခဲတွေတွေ့နေရတယ်လို့ဆိုပါတယ်အမည်ရဲ့
Nirelu, Shamine, Nankamu, Panlong, KBC, Sipishang Sukanga, Let Home Manager, Upan Laga, Piovane.
Ajinalube, the gate, Ningin Chanchanet, and all of Yan Nichimi, Nibio, Ajinalube, and all of Go Imani, Yugo Yet, the Champion, Ajinalube, and Losa Chin, Nibio. Tana de Jau, Kanakana Pitjab, or no, or Pima no Matio.
ညာဆလို့ရှိရင်လည်းတူတူကတနတ်တန်နေပဲကြားနေရဘောနော်တူတူစစ်တက်ကနေပဲမင်းမြုပ်မိုင်းကခဏခဏပဲကြားနေရဘောနော်ကျွန်တော်တို့ယူဟာအကျွေးမားတွေလည်းခဏခဏတီးရပဲနေဝန်နေတန်းဘလောက်စစ်ဆောင်စခန်းကစစ်ဘေးဆောင်300ကျော်ကလည်းလက်ရှိမှာညီနေရပြောင်းရွှေ့ပေးရမယ်အနေထားတွေရှိနေတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့စခန်းကော်မတီဝင်တော်ဝင်းဝင်းရွှေကပြောပါတယ်
ကျမတို့နေလာတာဒီကဒီဇင်မာပြည်ကျမတို့ခုနှစ်နှစ်ပြည်စစ်ဆောင်ရနေလာတာကြာလာတော့လဲအလူရှင်နဲ့လဲတတိပြည်နဲ့ညော့နေလာတယ်ဒီကျမတို့ခုလက်ရှိနေနေတဲ့မြေကကြတော့ဒီဘုံနယ်မြေတောင်းတွေရဲ့ပိုင်နယ်မြေတောင်းတွေရဲ့ပိုင်နယ်မြေကြတော့ကျမတို့တောင်းမျိုးစုကလည်းများပါပြီကိုညီပဲမဲ့လို့ရှင်ကလည်းခုချိန်ကြီးစောင့်ညော်နေသေးပါဒါမဲ့ပုံလာသေးဘူးပေါ့ရှင် နေဝန်နေတန်းဘလောက်စစ်ဆောင်စခန်းကစစ်ဘေးဆောင်300ခုနှစ်ဆက်ခုနှစ်ဦးကတော့ကချင်ပြည်နယ်မန်ဝင်းကြီးမြို့နယ်မန်လွယ်ဆက်ရွာမန်လွယ်အောက်ရွာနဲ့ကျူဆန်းကျူရွာ300ကနေနှစ်ထောက်ဆက်နှစ်ခုနှစ်ဒီဇင်ဘာလကနေစတင်စစ်ဘေးဆောင်လာတာဖြစ်ပြီးအခုချိန်ထိနေရမပြောင်းနိုင်သေးတာဖြစ်ပါတယ်နိုင်ငံမျိုးနယ်အတွင်းမှာရှိတဲ့နေဝန်နေတန်းဘလောက်စစ်ဆောင်စခန်ကျော်ဝမ်ကျော်တူးပန်လုံက
Kalane, Kalan Paloma Simangin de Jau, Lagandu Yam Niari, Sojun Dwamago, So in the Dwe, Niam Yazum Pianchen Delo, Panlo Sishong Sukanga, Tokan Ranga Piovare.
Diga Go Minia, Sonson Malaku, Johnson Vibon, Tomarua, Minia, the Sonson Ma, Jaloda, Tomarua, Atika Pianchen Lapon.
Sipishang Nine, Long Chungswan, Nia Yim Pian Nai Pune, Pianet on Yilong and Lugu Losan Nai Pu. A soya nine, a kuni pisi ludelu, Sipishang Niga Piovare, Kamia.
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲငင်းစိုင်းလုပ်ငန်းရှင်တွေမှာပါဝင်ဖို့နဲ့အပြည့်အဝစွန့်နေနိုင်ဖို့အတွက်မြောက်ပိုင်းရှမ်းပြည်တပ်မတော်
NRPC in a swing with a guy, young Jim Mubian, a disa po, the Dapun Pio yet dress on your posadary, swing with a Yin Changi Kipe, T. Sibile, Surarigo, swing nebare, a little boss in a jarababe.
Okay, paper island, a sunny yaniga, a soya ye, NRPC in a tree door, a soya pack up a swing with a cap of the legend.
NRPC, don't know, a shindy joke.
NRPC Pekka Usang Lare Shinicho Utunuga Soya Pekka Losang Nirago Shinjare Utenso Ukinso Urugaro Lessin Chanye Longan Sine Shese Losang Yame Longan Sinego Shinjare Uso Tigaro SSPP Ne Soya Jasan Yene Longan Songye Kiamurigo Shinlinde Along Pawn Yemugule Sune Kedare Dame Kekeli Shinidilu Accounting 490 ကျွန်တော်တို့လုတ်ချင်တဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေကိုတော့အထက်ကိုတင်ပြပြီးမှတ်တာပြန်ပြီးအကြောင်းပြမယ်လို့ပြောပါတယ်ဖေဖော်လ29ရက်နေ့တက်မတော်ကိုယ်စားလှယ်တွေနဲ့တွေ့တုန်းကရောSSPP ဘက်ကပါရီဆွေးနွေးပါတယ်ရှင်အဟုတ်ကဲ့ကိုပြောကခံပွင့်လေးမပောင်းဘူးကျွန်တော်တို့ဘက်ကဆွေးနွေးဖြစ်ခဲ့တာကတော့1960ခုနှစ်ကလေးကပင်လုံမြို့မှာတဘောတူထားတဲ့တိုင်းရင်းသားတွေတန်းတူညီမျှရေ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီကိစ္စကိုကျွန်တော်တို့ပကပြန်နေဆွေးနွေးပါတယ်
NRPC နဲ့တက်မတော်ကိုယ်စားလှယ်တွေကိုနေပြီးတော့မှတွားရောက်ဆွေးနွေးခဲ့တဲ့ SSPP SSC ဖက်ကကိုယ်စားလှယ်တွေကတော့ SSPP ဒုတိယဥက္ကဋ္ဌနှင့်ဘုချုပ်သောခွန်စင်သောနော်လစ်သောတွန်းခမ်သောဖုံးဟန်နဲ့သောတွန်းခေါင္ငါဦးတို့ဖြစ်ပြီးတော့တက်မတော်ကိုယ်စားလှယ်ဖက်ကတော့ဘုချုပ်ရပြည့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ပဲဖြစ်ပါတယ်ရှင်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ချင်းပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဦးအောင်တန်းကိုရတုကနေနှုတ်ထွက်ခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံတဲ့အကြောင်းရင်းကိုမဲဆန္ဒရှင်ပြည်သူတွေကိုခြားပြဖို့မင်းတပ်မြို့နယ်မဲဆန္ဒရှင်ပြည်သူတွေကနေတောင်းဆိုလိုက်ပါတယ်။ ရခိုင်ပြည်နယ်ကြောက်ဖြူမြို့အထွေထွေအုပ်ချုပ်ရေးမှူးရုံးမှာပုံဘက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။
တော်ရရှင်ရဲ့အခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော့ဒါရီကနေအပတ်စဉ်ကျင်းဆက်သွားမဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။နေဆက်ဒီတာတိုင်းရင်းသတင်းထောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ကို Internet ကနေဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့ရတဲ့သတင်းတွေတောင်းဆိုလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။
အခုအစီအစဉ်တွေအဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လင်းကပြောပြပေးပါရှင်။အမေရိကန်သမ္မတတော်နဲ့ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ဒုတိယတချင်ထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစုံတရာမရဘဲဒီနေ့ဆုံးသတ်သွားပါပြီ။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ဟိုတယ်မှာတခန့်တနာပြင်ဆင်ထားတဲ့နေ့လယ်စာအစီအစဉ်ရောသဘောတူညီချက်လက်မှတ်ရေးထိုးမဲ့အစ American ဘက်က赖ရောမဖြစ်နိုင်အောင်ဆွေးနွေးမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာပဲ Donald Trump ကပြောဆိုခဲ့ပါတယ်တရုတ်နဲ့အမေရိကန်ကြားကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေမရခဲ့ရင်ဆွေးနွေးမှုကနေအမေရိကန်ထွက်ခွာသွားမယ်ကြောင်းတမန်ထရန့်ကတရုတ်ဆိုးရွားကိုသတိပေးလိုက်ပါတယ်တကယ်လို့ဆွေးနွေးမှုအဆင်မပြေခဲ့ရင်မြောက်ကိုရီးယားကောင်းဆောင်နဲ့ဆွေးနွေးပွဲရပ်ခဲ့တယ်လို့မျိုးတရုတ်နဲ့လည်းဆွေးနွေးမှုကိုရပ်လိုက်မှာဖြစ်တဲ့ကြောင်းဒီနေ့ဟာနိုင်ငံတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတမန်ထရန့်ကပြောဆိုသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးနိုင်ငံရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရှင်းနေအောင်မိုက်ကယ်ကိုရင်မနေ့ကလွှတ်တော်မှာနိုင်ငံပေါင်းများစွာထွက်ဆိုခဲ့ပြီးတဲ့နောက်ဒီကနေ့နောက်တစ်ချိန်ထပ်မံထွက်ဆိုဦးမှာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်သက်ထက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာထွက်ဆိုသွားခဲ့တယ်လို့ဒီကနေ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာလည်းတကားပိတ်ကျမ်းသာသွားမှာပါမနေ့ကအောက်လွှတ်တော်မှာထွက်ဆိုရမှာတော့သမ္မတထရန့်ဟာလူမျိုးရေးခွဲခြားသူလူလေလူညာဖြစ်ပြောဆိုခဲ့ပြီးသမ္မတကတော့ဒါအကြီးအကျယ်လိမ်လည်ထွက်ဆိုသွားခဲ့တာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်ကရှမီးယားဒေသမှာမနေ့ကပြစ်ချခံရတဲ့အိန္ဒိယတိုက်လေယာဉ်ကဖမ်းဆီးထားတဲ့လေယာဉ်မှုကိုပါကစ္စတန်နိုင်ငံကပြန်လွှတ်ပေးမယ်ကြောင်းကြေညာလိုက်ပါတယ်။ ပြန်လည်လွှဲပြောင်းပေးမယ်ကြောင်းပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ကဒီကနေ့လွှတ်တော်မှာပြောကြားတဲ့မင်းငုံမှာပြောဆိုလိုက်ကြပါ။ညင်ကြေးစနာကိုပြတ်တာလူရရောဆွေးနွေးညှိနှိုင်းမှုတွေအတွက်ခြေလှမ်းစာဖြစ်နေပါအိန္ဒိယတိုက်လေယာဉ်မှုကိုပြန်လွှတ်ပေးမှာဖြစ်တဲ့ကြောင်းပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အိန္ဒိယတိုက်လေယာဉ်မှုကတော့ပိုင်ဆိုင်မှုတွေအငင်းပွားနေတ
ကျွန်တော်တို့ရဲ့ဒီကနေ့ရဲ့ဆောင်ရွက်ပွဲကိုကြကြတင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ VoiceSonya ဖြစ်ပါတယ်ဒီကနေ့ကြတာပြီးနေညာဘက် VOA ကိုအပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသင်အောင်ပါ
This program has come to you from the Voice of America, Washington.